တကြောင်ရန်ပြည်ခတ်တွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ဒေသမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေတုံ့ပြန်ချတာတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ရာကနေတပ်တမန်ရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်အနိကတ်ဆောင့်ကြည့်နေတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့စိုးရိမ်မှုပေါ်အပြည့်အဝနားလည်ကြောင်းနဲ့လက်တလုံးမှာချင်းတွေကိုအနိကတ်ဆောင့်ကြည့်နေတဲ့အကြောင်းအမေရိကန်နိုင်ငံရေးဦးညီဌာနပြောခွင့်ရသူဟေသာနူနော်ရက်ကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ
Yeah, I can just tell you that we're watching that carefully. I can certainly understand that that would be a concern of the government of
Bangladesh. နိုင်ငံနေစနေမြန်မာပဲချမ်းမှာရန်ကန်ချီတဲ့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလှုပ်ရှားမှုတွေရှိခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာတာဝန်ရှိသူတွေကိုတရားဝင်ကန့်ကွက်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလနောက်ပိုင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ERC ဆွေရအုပ်စုကိုလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတော့ဆွဆဲချက်တွေနဲ့အတူဒုက္ခသည်တိုင်းနဲ့ချပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့အတွက်လည်းနိုင်ငံတကာအသံဝင်ကအခြေအနေကိုအနိကတ်ဆောင့်ကြည့်နေကြတာပါဘင်္ဂလားဒေ့ရှ်လွန်ကျွေးအာဏာပိုင်တွေကတော့ထောင်ကနန်းချီရှိတဲ့ရိုဟင်ဂျာတွေယာယီနေထိုင်ကိုလိုနီရဲ့နိုင်ငံခြားပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမြေနီးမြန်မာလွန်ကျွေးတပ်ဖွဲ့ဝင်တွေကလက်နက်ကြီးတွေနဲ့အတူနေရာယူခဲ့တာတွေ့ရပြီးနောက်မှာပဲမနေ့တုန်းကချက်ချင်းဆိုသလိုမြန်မာတာဝန်ရှိသူတွေကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်မြန်မာလွန်ကျွေးတပ်ဖွဲ့ဝင်တွေကအတန်ချက်ဆက်တွေနဲ့ဒုက္ခသည်တွေကိုမောင်းထုတ်ခဲ့တယ်လို့လည်းဆွဆွဲထားတာပါဒီမှာဆိုတာတာဝန်ရှိသူတွေကတော့ ARS ဆွေးရောက်ဖွဲ့ပါဝင်အချမ်းဖက်လို့ရောက်တဲ့နဲ့ပတ်သက်တဲ့သတင်းတွေအရတုံ့ပြန်ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရန်လိုတဲ့ရည်ရွယ်ချက်မရှိကြောင်းလည်းပြောဆိုထားကြပါတယ်